တင်းသာဤတိုင်းပလောမြို့နယ်ကြောက်ကာရွာကနေဘိမြို့ကိုအသွာဆက်လီတိမ်မောက်မှုကြောင့်၃လသားအရွယ်ကလေးတအူးအပါဝင်အ ਨੇ စုံ၁၁ဦးသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ကျောင်းသားကျောင်းသူနဲ့ဒေသခံတွေအပြင်စစ်ဘေးရှောင်ဒါဇင်နဲ့ချီလိုက်ပါသွားပြီးတော့ဆက်လီတိမ်မောက်ခဲ့တဲ့ကပ်ပလီပင်လယ်မှာပျောက်ဆုံးသွားသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။ဆက်လီတိမ်မောက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမုံတင်ပြထားပါတယ်ခင်ဗျာ။
အောက်တိုဘာလ20ရက်နေ့တနင်္ဂနွေနေ့ည10:00ဝန်းကျင်မှာတနင်္လာရီတိုင်းပလောမြို့နယ်ကြောက်ကာရွာကနေခရီးသည်စုစုပေါင်း60ဝန်းကျင်ကိုတင်ဆောင်လာတဲ့ဆက်လီဒဇင်တိတ်မှောက်ပြီးတော့နှိမ့်မြုပ်သွားခဲ့ပါတယ်ဆက်လီတိတ်မှောက်မှုအတွင်းမှာ3လသားအရွယ်ကလေးငယ်တဦးအပါအဝင်အနည်းဆုံးလူ11ဦးသေဆုံးခဲ့ရတဲ့အခြေအနေသူသိထားသလောက်ကြောက်ကာရွာကတဦးက VOA ကိုပြောပြပါတယ်
တဆုံးတော့တော့ဆက်တဲ့ဥလာကိုဖြစ်သေးတယ်ကလေးတဲ့ဥပါတဲ့တော့လာတော့ရတယ်ကြတဲ့ဟာလူကြီးလေးပေါ့နော်ကြတဲ့လူလေးကတော့ခုထိမရသေးဘူးလေကလေးလေးကများတာလေကြားတော့ကြောက်သူလေးတွေနေရတယ်ဆိုတော့လေလူဦးရေးကတိကျမသိသေးဘူးဘယ်လောက်ပါသွားမှတော့မသိသေးဘူးခါမှတော့60လောက်တော့ရှိတယ်လို့ပြောတာတက်ချေတာတော့ကိုဥလာကိုဖြစ်သေးတယ
်ဆက်လေတိမ်မောက်ခဲ့တဲ့ကပ်ပလီပင်လေပင်ထဲမှာအသက်10ရက်နဲ့ပြန်ပြီးတော့တွေ့ခဲ့တဲ့သူကိုဥကိုတော့ကြောက်ကဆေးရုံမှာထားရှိပြီးတော့စေကူတာမှုပေးနေပါတယ်ဆက်လီမောက်တဲ့ထဲမှာပါသွားတဲ့သူအများစုကတော့ကိုရန်ဆယ်တန်းအရွယ်ចောင်းသူចောင်းသားတွေဖြစ်တယ်လို့ပြောပြပါတယ်။ចောင်းပည့်ရွာပြန်လာပြီးတော့ဘိတ်ဖက်မှာចောင်းပြန်တက်ဖို့အသွာအခုလိုမျိုးဆက်လီတိတ်မောက်မှုနဲ့ကြုံတွေ့ရတာလို့ပြောပြပါတယ်
။ခက်တာငါကိုနေရီခွဲဝတ်ကျင်လာခက်တာသူကပုံမှန်ဆိုရင်ကိုနေရီခွဲနဲ့ဆန်နာရီအဲ့ဒီချိန်လာမှခက်တာလေးချင်းပြီးတော့မိနေနဲ့ဆက်လောက်ကြာတာနဲ့လေမြုပ်တာပဲ။ဆက်ဆက်ပြီးရောကိစ္စမရှိဘူးနည်းနည်းကြာသွားတာအဲ့ဒီမှာငါဖယ်လက်ချေတဲ့ဆိုတော့တော်ရတိုင်းရောလည်းမသိကြဘူးလေ။ထိုးလူလေးကအော်တယ်အော်တော့ဒီနမငါဖမ်းလေးသိသိငယ်လေးရှိတယ်လေအော်တာကြောက်လို့မလေးလေးသိသိငယ်လေးကလာပြီးတော့ဆက်ပေးတယ်လေကလည်းမောက်တာနဲ့မြုပ်သွားတာလေအဲ့လိုမျိုးပေါ်ခဲမနေတဲ့လူကြီးကတော့ဒီလိုပါလေနည်းနည်းကုတာတိုက်ဆိုတော့ဒါကြောင့်လေနဲ့တွေ့တော့သူတို့တိုက်ဆက်သွားတာပေါ့အဲ့လိုမျိုး
ပလောမျိုးထဲမှာလေးချောင်းကနေတိုက်ခိုက်နေတဲ့ပြင်းထန်တဲ့တိုက်ပွဲအခြေအနေကြောင့်ကားလမ်းကနေသွားလာဖို့အဆင်မပြေလို့ရေချောင်းကိုအသုံးပြုနေရတဲ့အချိန်မှာအခုလိုဆက်လေးမှောက်ပြီးတော့ပျောက်ဆုံးသွားတဲ့သူတော်တော်များများရှိနေပါတယ်စစ်ဘေးရှောင်တွေကလည်းသူတို့ရဲ့ဒေသမှာတိုက်ပွဲတွေဖြစ်လို့မြို့ပေါ်ကိုပြောင်းလာတဲ့အချိန်မှာအခုလိုမျိုးကြုံတွေ့ရတာလို့ပြောပြပါဗျ
။ကလန့်ကတော့သွားလာလို့ရတဲ့နည်းနည်းဆက်ဆေးတွေမြောက်လို့တော့ရည်လာမယ်သွားကြတာ။အဲ့ဒီဖေမလက်ချင်းတွေမကောက်ဘူးလေပြီးတော့လေပလောလို့ပလောလို့ဖေမကချင်းတွေမကောက်ဘူးဆိုတော့လူတွေကအဲ့ဒီဖေတိုင်မတွားရဘူးလေ။ခုဒီမှာမြောက်တဲ့လေမောက်တဲ့ထက်မှာဆက်ပြီးချောင်းလေးလည်းပါတယ်လေပြီးတော့ဆက်ပြီးချောင်းလေးကဒီခုတိုက်ပွဲဖြစ်နေတဲ့မိလောက်ချောင်းလို့ပြီးတော့မိမမျိုးလို့အဲ့ဒီဖေရပဲတိုက်ပွဲဖြစ်နေတဲ့နေရာနေပြီးတော့တောက်ကောက်ပြေးလာတယ်တောက်ကောက်နေပြီးတော့မြိတ်ကိုလိုက်မလို့ဆိုပြီးတော့တပြုတ်လာလိုက်တာတို့က
တိမ်းမောက်ပြီးတော့နင်းမြုပ်သွားတဲ့ဆက်လေးဟာနှစ်ထပ်ကုန်တင်ဆက်လေးဖြစ်ပါတယ်အပေါ်ထက်မှာပစ္စည်းတွေတင်ထားပြီးတော့အောက်ထက်မှာခီးသည်တွေကိုထားတာပါလှေမောက်တဲ့အချိန်မှာတော့ဆက်လေးဝမ်းပိုက်ထဲမှာရှိနေတဲ့ခီးသည်တွေကလှေနဲ့အတူမြုပ်သွားပြီးတော့အပေါ်ထက်မှာရှိတဲ့သူလောက်ပဲလွတ်မြောက်ခဲ့တာလို့ပြောပြပါတယ်ရွာမှာရှိတဲ့ဒေသခံလှေတွေနဲ့ဘိတ်မြို့အခြေဆိုင်ကယ်ဆယ်ရေးအဖွဲ့တွေစုပေါင်းပြီးတော့ဆက်လက်ရှာဖွေနေပါတယ်နစ်မြုပ်သွားတဲ့လှေကိုလည်းအခုချိန်ထိပြန်မရသေးဘူးလို့သိရပါတယ်။လှေနစ်မြုပ်တဲ့အချိန်မှာတော့ရေကြီးပြီးတော့ရေစီးကျန်းနေသလိုအဲ့ဒီနေရာမှာလည်းရေဝဲရှိတယ်လို့ဒေသခံတွေကပြောပြပါတယ်။လှေပေါ်မှာခီးသည်နဲ့ပစ္စည်းတွေတော်တော်များများတင်ဆောင်သွားတဲ့အတွက်လှေမထွက်ခွာခင်မှာလှေပေါ်မှာပါလာတဲ့သူတွေကသတိပေးခဲ့သေးတယ်လို့လည်းသိရပါတယ်။ပြခဲ့တဲ့သတင်းပတ်အောက်တိုဘာလ16ရက်နေ့စစ်ကောင်စီကတနင်္လာရီတိုင်းပလောမြို့တဲကကျဲကျေးရွာကိုလေးချောင်းကနေတိုက်ခိုက်ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေတာပါဒီတိုက်ပွဲတွေကြောင့်ဘိတ်နဲ့ပလောကိုသွားတဲ့ကားလမ်းမကြီးမှာကားတွေရှေ့မတိုးနောက်မဆုံနိုင်ပိတ်မိနေကြတဲ့အချိန်မှာအခုလိုမျိုးရေလမ်းကနေခီးသွားလာကြတဲ့အခြေအနေဖြစ်ပေါ်နေတာဖြစ်ပါတယ်ရှင်